သားမျိုးဦးအွန်လိုင်းပေါ်မှာတီးချင်တာတွေရှာရင်လေဘယ် search engine ကိုအဓိကသုံးတာများလဲရှင
်ကျွန်တော်ကတော့ဗျာလွယ်လွယ်ကူကူ Google ကိုပဲသုံးတာများတယ်မဆင်မဝင်တခြား search engine တွေကဆာလို့ရှိရင် Google ကပို့ပြီးတော့သုံးရလဲလွယ်တယ်နောက်ကိုရှာတဲ့အကြောင်းအရာနဲ့ပတ်သက်တဲ့အချက်လက်တော်များများကိုလည်းပို့ရတယ်ထင်တာပဲဗျာဒါနဲ့ဘာလို့မေးတာလဲဗျာ
Google search နဲ့ပတ်သက်လို့အခုတော့ပြောစရာတွေတော်တော်လေးများနေတယ်မလားကိုသားညုံရဲ့ဒီ mobile လက်ကင်ဖုန်းတွေသုံးပြီးတော့ Google မှာရှာတာနဲ့ပတ်သက်တဲ့အပြောင်းလဲကိစ္စကြောင့်ရောနောက်ကိုဘာတွေရှာခဲ့တယ်လဲဆိုရဲမှတ်တမ်းတွေကိုပြန်ကြည့်ပြီးတော့တင်ထားနိုင်ဖြတ်နိုင်အောင်လှုပ်ပေးလိုက်တဲ့ကိစ္စကြောင့်မှာ IT လောကမှာပြောနေသုံးသပ်နေကြရတယ်လေ
။စီးပွားရေးလုပ်ငန်းတွေနဲ့ပတ်သက်တဲ့ကိစ္စတွေကိုရှာရင် Google ကသူ့ရဲ့အကျိုးအတွက်ကြည့်ပြီးတော့သူနဲ့ချိတ်ထားတဲ့စီးပွားရေး website တွေကိုထိပ်ပိုင်းမှာပေါ်အောင်လုပ်ထားတယ်လို့ဆိုပြီးတော့ EU ကတရားစွဲတာလည်းရှိသေးတယ်မဆင်မဝင်ရဲ့
။အဲ့ဒါကလည်းတခြားပေါ့အခုလက်ကန် smart mobile phone တွေကနေပြီးတော့ Google သုံးပြီးတစ်ခုခုရှာမယ်ဆိုလို့ရှိရင် mobile friendly ဖြစ်အောင်လုပ်ထားတဲ့ website တွေကပဲထိပ်ပိုင်းမှာပေါ်အောင်လို့ Google ကလုပ်လိုက်တယ်လေ။တဘောကတော့ဒီလက်ကန် smart phone တွေနဲ့အံဝင်ခွင့်ချဖြစ်အောင်လုပ်ထားတဲ့ website မျိုးတွေကပဲ Google ရှာပေးတဲ့ရလဒ်အဖြစ်ထိပ်ပိုင်းနေရာရောက်မှာအဲ့လိုလုပ်မထားတဲ့ website မျိုးတွေဆိုလို့ရှိရင်တော့ Google search ရလဒ်ရဲ့ whole out ပိုင်းကိုရောက်သွားပြီလေ။အဲ့ဒါကအင်္ဂလိပ်ဘာသာတည်းမဟုတ်ဘူး။ဒီကဘာလုံးဘယ်ဘာသာနဲ့မဆိုရှာတဲ့ရလဒ်အားလုံးနဲ့အကျုံးဝင်နေရှင့်။
ဟာဒါဆိုရင်တော့ဒီ website တိုင်းက mobile friendly ဖြစ်အောင်လုပ်ကြရအောင်ပါပေါ့ဘာလို့လဲဆိုတော့ကျွန်တော်ပါဝင်တော်များများက Google မှာတခုခုရှာပြီးဆိုရင်ဒီပြန်ပေါ်လာတဲ့ website တွေတဲကထိပ်ပိုင်းမှာပဲရှိတဲ့ website တွေကိုပို့ပြီးတော့ဝင်ကြည့်ပြတာများတယ်လေအောက်ပိုင်းရောက်သွားလေလေအဲ့ဒီ website မျိုးစီကိုဝင်ကြည့်ဖို့နည်းသွားလေလေပဲဗ
ျဟုတ်တယ်ရှင်စီးပွားရေးလုပ်ငန်း website မျိုးတွေကဒီ Google search ရဲ့ထိပ်ပိုင်းမှာပေါ်ဖို့ပို့တော့အရေးကြီးတယ်လေအဲ့ဒါမှပဲသူတို့ website တွေထဲကိုဝင်လာကြည့်တဲ့သူတွေများမယ်အဲ့လိုလာကြည့်တဲ့နောက်ဆက်တွဲမှာလည်းသူတို့ရဲ့ကုန်ပစ္စည်းတွေဝန်ဆောင်မှုတွေကိုရောင်းရမှာမလား Google ပြောတာကတော့ဒီ website တွေရဲ့ mobile friendly ဖြစ်မှုဘယ်လောက်ရှိသလဲဆိုတာအပေါ်မှာမူတည်ပြီးတော့ ranking ကိုတက်မှတ်သွားမယ်လို့ဆိုရဲရှင်အခုဟာလည်းဒီ mobile လက်ကင်ဖုန်းတွေနဲ့ရှာတာနဲ့ပဲသက်ဆိုင်ပါတယ်တကယ်လို့ desktop တို့ laptop computer တို့သုံးပြီးတော့မှဒီ Google ပေါ်မှာရှာရင်တော့ဘာမှပြောင်းလဲမှာမဟုတ်ပါဘူးတဲ့
အခုခေတ်မှာကလူတော်များများကအိတ်ဆောင်ကွန်ပျူတာအသေးလေးလိုဖြစ်နေတဲ့ smart လက်ကင်ဖုန်းတွေကိုအားကိုးနေကြတာကိုအမေရိကန်မှာဆိုရှင် smart ဖုန်းကိုင်တဲ့လူတိုင်းနီးပါးကဘယ်ပစ္စည်းဘမဝယ်လို့ရလဲဘယ်ဆိုင်မှာဈေးပူတက်တာလဲဘယ်စားသောက်ဆိုင်ကဘယ်နားမှာလဲဆိုတော့အားလုံးကို mobile လက်ကင်ဖုန်းတွေပေါ်ကနေပဲရှာကြတာမဟုတ်လားဗျအ
ဲ့ဒါကြောင့်လဲစီးပွားရေး website တိုင်းကိုဒီ mobile phone ပေါ်မှာပေါ်ပြတဲ့အကြောင်းအရာတွေကိုလွယ်လွယ်မြင်အောင်လို့ Google ကလုပ်တာလို့တချို့ကသုံးသပ်တဲ့ဒီ API ရဲ့နည်းပညာသတင်းသုံးသပ်ချက်ထဲမှာဆိုလို့ရှိရင်လူတွေအနေနဲ့ဒီဘယ်လိုနေရာမျိုးမှာဘယ်လိုမျိုးငွေကိုသုံးကြမလဲဆိုတဲ့အပေါ်အများကြီးသက်ရောက်မှုတွေရှိလာနိုင်တယ်လို့လည်းသုံးသပ်ပါတယ်။နောက်ဒီ mobile friendly ဖြစ်အောင်လို့ဘယ်လိုလုပ်သင့်တယ်လဲဆိုတာကိုလည်းရှင်းပြထားပါတယ်
။ PC computer တွေအတွက် website design ဆွဲရတဲ့လက်ကင် phone တွေအတွက် design ဆွဲရတာကွာတော့ကွာတယ်ဗျ။ PC အတွက်ဆိုရင် website တွေက graphic ပုံတွေဝီဝီဆာဆာနဲ့ဖန်တီးထားတာအဲ့လိုမျိုးဆက်မြင်တာကလက်ကင်ဖုန်းတွေပေါ်မှာကြတော့အားလုံးပေါ်လာဖို့ကအချိန်ကြတယ်။လက်ကင် mobile phone တွေအတွက် website ဆိုရင်တော့အဓိကကစာရီပုံတွေကိုမြန်မြန်ပေါ်လာအောင်လုပ်ပေးရမယ်။နောက်ဆက်မြင်တာတွေကိုအပေါ်အောက်လွယ်လွယ်ရွှေ့ကြည့်လို့ရရမယ်။အထူးဖြင့်ကုန်ပစ္စည်းရောင်းတဲ့ website မျိုးဆိုရင်တော့ရောင်းကုန်ကိုလက်ကင်ဖုန်းတွေပေါ်မှာဝယ်သူဘက်ကလွယ်လွယ်မြင်ရဝယ်လို့ရအောင်လုပ်ပေးထားဖို့ရည်ကြည့်တာဗျ။
လက်ကင် smartphone တွေပေါ်ကနေပြီးတော့ Google search ကိုသုံးကြတာပိုပိုများလာနေတယ်ဆိုတာကိုလည်းစတန်တွေထွက်လာနေတော့ mobile device တွေအတွက်ကိုသင့်တော်တဲ့ website မျိုးတွေဖန်တီးကြဖို့တိုက်တွန်းနေတာတော့ကြားပါပြီ။နောက် Google ကဒီသူတို့ဘက်ကအပြောင်းလဲမလုပ်ခင်နှစ်လလောက်ကြိုးပြီးတော့လည်းအတိပေးထားတာပါ
။အခုလို mobile phone ပေါ်မှာရှာတဲ့ရလဒ်နဲ့ပတ်သက်လို့ Google ကပြောင်းလိုက်တာနဲ့ပတ်သက်ပြီးတော့စီးပွားရေးလုပ်ငန်းကြီးတွေ company ကြီးတွေအတွက်ကသိပ်ပြီးတော့ပြဿနာမရှိနိုင်ပါဘူး။သူတို့ရဲ့ website တွေကို mobile လက်ကင်ပစ္စည်းတွေနဲ့သင့်တော်အောင်ပြောင်းလိုက်ကြမှာပဲ။တချို့ဆိုလည်းအရင်တဲကကိုအဆင်ပြေအောင်လုပ်ပေးပြီးထားပါဒါမှမဟုတ်စီးပွားရေးလုပ်ငန်းအသေးစားလေးတွေအတွက်ကတော့အခက်အခဲတွေရှိနေတာပေါ့ဗျာ
အဲဒါကြောင့်လည်းနည်းပညာနဲ့ပတ်သက်တဲ့ online သတင်း website တစ်ခုဖြစ်တဲ့ wire.com မှာတော့တော်တော်လေးဝေဖန်ပြီးတော့ကိုရေးထားပါတယ် Google ဟာဒီသူ့အကျိုးအတွက်ပဲဒီကိုကောင်းဆန်ပြီးတော့လုတ်လိုက်တာပါတဲ့အဲ့လိုလုတ်လိုက်တဲ့အတွက်ဒီတန်ဖိုးရှိတဲ့အရေးကြီးတဲ့တကယ်စစ်မှန်တဲ့ website တွေဟာ Google search ရလဒ်မှာဖော်ပြတဲ့စာရင်းရဲ့ whole out ကိုရောက်သွားနိုင်ပါတယ်လို့နည်းပညာပိုင်းကျွမ်းကျင်သူတွေရဲ့သုံးသပ်ချက်တွေနဲ့ဖော်ပြထားပါတယ် Google ဟာဒီအများသုံးနေတဲ့ web မှာသူဖြစ်စေခြင်း၊သွားစေခြင်းနဲ့လမ်းကြောင်းမျိုးဖြစ်အောင်လုပ်တာလို့လည်းပြောထားပါတယ်
။ Search engine land ဆိုတဲ့ search engine တွေကိုလေ့လာသုံးသပ်နေတဲ့ website ရဲ့ editor တယောက်ကတော့တကယ်လို့ mobile phone ပေါ်ကနေတခုခုကိုရှာလို့ခက်တယ်။လိုချင်တဲ့အဖြစ်မရဘူးဆိုလို့ရှိရင်လူတွေက Google ကိုသုံးကြတော့မှာမဟုတ်ဘူး။အဲ့လိုမျိုးမသုံးကြရင်တော့ Google ကတစ်ဆင့်တခြား website တွေစီကိုသွားတာနည်းသွားမယ်။ဒါဆိုရင်အဲ့ဒီ website တွေကကြော်ညာတွေကိုအားကိုးနေရတဲ့ Google ရဲ့စီးပွားရေးကိုထိခိုက်မယ်ဆိုပြီးတော့သုံးသပ်ပြပါတယ်။
တခုတော့လည်းရှိပါတယ်ဒီလက်ကင်ဖုန်းတွေကိုပဲအားကိုးနေကြရတဲ့လူမျိုးတွေကလည်းပို့ပြီးတော့များလာဖို့ပဲရှိတယ်ဆိုတော့ mobile လက်ကင်ဖုန်းတွေအတွက်အဆင်ပြေအောင်လုပ်ထားပေးတဲ့ website မျိုးတွေပို့ပြီးတော့များလာလေလေကောင်းလေလေပါအဲ့ဒါကြောင့်လည်း Google ကဒီရှေ့ရေးကိုကြိုပြီးတော့အခုလိုလုပ်လိုက်တာလို့အကောင့်ဘက်ကရေးကြတာတွေလည်းရှိပါတယ်
Google search အကြောင်းပြောနေလို့ဒီ Google ပေါ်မှာအခုဘာတွေရှာထားလဲဆိုတာတွေအားလုံးကိုအခုပြန်ကြည့်လို့ရတယ်တင်ထားခြင်းလို့ရှိရင်လည်းတင်ထားလို့ရတယ်ဒါမှမဟုတ်အဲ့ရှာထားတဲ့စတင်းတွေကိုဖျက်ပစ်လိုက်လို့လည်းရနိုင်ပြီနော်မဆွေမမော
ဟုတ်တယ်ကိုသားညုံရဲ့ကိုက Gmail သုံးနေရင်းနဲ့ဒီတစ်ခုခုသိချင်လို့ Google ပေါ်မှာရှာထားဘူးတယ်ဆိုလို့ရှိရင်အဲ့ဒီမှတ်တမ်းအားလုံးကိုပြန်ကြည့်လို့ရတာပါဘယ်နေ့ဘယ်အချိန်တုန်းကကိုဘာအကြောင်းကိုရှာထားဘူးတည်းလဲဆိုတဲ့စာရင်းအစအဆုံးကိုဒေါင်းလုဒ်လုပ်ပြီးတော့တင်ထားလို့ရတယ်လို့ဖျက်ပစ်လိုက်ခြင်းနဲ့ဆိုရင်လည်းဖျက်ပစ်လို့ရတာပါ history.google.com ကိုသွားပြီးတော့ကိုယ့်ရဲ့ Gmail အကောင့်နဲ့ဒီ login password တွေနဲ့ဝင်လိုက်မယ်ဆိုရင်ကိုရှာထားသမျှတွေကိုတွေ့ရမှာပါဒီမှာတစ်ခုပြောချင်တာကတော့ဒီကိုက Gmail သုံးနေရင်းနဲ့ရှာထားတာတွေကိုပဲတွေ့မှာနော်Gmail account တဲကိုဝင်မထားတဲ့အချိန်မျိုးတုန်းကဒီ Google မှာရှာတာတွေဆိုရင်တော့တွေ့မှာမဟုတ်ဘူးရှင်။အဲ့မှာတွေ့ရတဲ့စာရင်းအားလုံးကိုတင်ထားခြင်းလို့ download လုပ်မယ်ဆိုရင်လေစက်တင်ဘာ download လို့ရွေးလိုက်ရမှာပါ။ Google ကဒီကိုယ့်ရဲ့ search လုပ်ထားသမျှကိုစုစည်းပြီးတော့ Google Drive ထဲမှာ folder တစ်ခုအနေနဲ့သွားဖွင့်ပေးပါရယ်။ကိုယ်ပဲတော့ Google Drive ထဲဝင်ကြည့်လို့ရပြီဆိုတာကိုလည်း email ပို့ပြီးအကြောင်းကြားမှာပါ။အဲ့လိုမှမဟုတ်ဘူး။နောက်ကျောင်းရှင်းခြင်းလို့ကိုယ်ဘာတွေရှာထားတယ်လဲဆိုရယ်မှတ်တမ်းအားလုံးကိုဖျက်ပြင့်ခြင်းနဲ့ဆိုလို့ရှိရင်လေ delete ဆိုတာကိုရွေးပြီးတော့ဖျက်လိုက်လို့ရပါရယ်။ဘယ်အချိန်ကာလတွေကစပြီးဖြတ်ချင်တယ်လဲဆိုတာလည်းရွေးလို့ရပါတယ်။အဲ့လိုမျိုး Google ကလုပ်ပေးလိုက်တာနဲ့ပတ်သက်လို့လည်း online ပေါ်မှာအမျိုးစုံသုံးသပ်ဆွေးနွေးရှင်းနေကြပါတယ်ရှင်။